တရုတ်နိုင်ငံပို့ကုန်သွင်းကုန်ပန်းနဲ့အေဂျင်ဘန်တော့ China ကနေအမေရိကန်ဒေါ်လာတန်300ချေယူပြီးတောင်သူတွေကိုချင်းငွေပေးဖို့အတွက်တမဝါယမဝန်ကြီးဌာနဝန်ကြီးဦးကျော်စန်းကမနေ့ကပြည်အောင်စုလွတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ
်အခုကျွန်တော်ယူတဲ့ဒေါ်လာတန်300ကနိုင်ငံတော်ကတိုက်ရိုက်ဆိုက်ရတဲ့ကြွေးမဟုတ်ပါဘူးဒီဒေါ်လာတန်300ကိုနိုင်ငံတော်အပ်ပြီးတော့နိုင်ငံတော်ကကျွန်တော်ကိုပေါက်ဈေးနဲ့ထုတ်ပေးတဲ့ကြံ့ငွေနဲ့ကျွန်တော်ကပြည်သူကိုချေးပေးတာပါပြည်သူကကျွန်တော်ကိုအကျွေးပြန်ဆက်ပါတယ်
ခုလိုချင်းငွေတွေထုတ်ပေးနေတာဟာဆင်းရဲမွေးတည်မှုကိုမလျှော့ချနိုင်တဲ့အပြင်တောင်သူလက်သမားတွေမှာဝင်ထုတ်ဝင်ပိုးတွေဖြစ်စေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။မနေ့ကလွှတ်တော်ထဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်နဲ့ဒေါခင်မွှေးလွင်တို့ကချင်းငွေပေးရုံတသက်နဲ့တောင်သူတွေကိုအထောက်ပံ့မဖြစ်ဘဲဝင်ထုတ်ဝင်ပိုးဖြစ်စေတယ်လို့ဆွေးနွေးခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆင်းရဲနွမ်းပါမှုလျှော့ချနိုင်ရေးအတွက်တောင်သူတွေကိုငွေချေးပေးရုံနဲ့မလုံလောက်ပဲတင်းစည်းထားတဲ့မြေယာတွေကိုပြန်လည်ပေးအပ်ဖို့နဲ့လျှံမြေပြန်ရာရေးတောင်းဆိုတဲ့အတွက်ဖန်စီခံထားရတဲ့လေသမားတွေပြန်လွတ်မြောက်လာရေးလိုအပ်တယ်လို့ပြောပါတယ်
မဟုတ်ချစ်ဒီကအဓိကမဟုတ်ဘူးလေသမားတွေသိသိထားတဲ့လေယာဉ်မျိုးကိုလေသမားတွေကတင်ထားတဲ့လေယာဉ်မျိုးကိုပြန်ပေးဖို့ကအဓိကဆောင်းတက်မလို့တင်ထားတာရှိရင်ကုမ္ပဏီရှိရင်နိုင်ငံတော်ရှိစီမံကိန်းတွေမျိုးများတင်ထားတဲ့မျိုးကိုရှိရင်အဲ့တော့ဒီမျိုးတွေကိုလေသမားတွေစီကမတရားသိသိထားတဲ့ဒီလေယာဉ်မျိုးတွေကိုပြန်ပေးဖို့ကအဓိကဖြစ်တယ်နောက်တစ်ချက်ကကျတော့ဒီလေသမားတွေကိုပြန်ပြီးအမှုတွေရှင်ဆွဲထားတာတွေခေါင်းဆောင်ထားတာတွေရှိတယ်အဲ့တော့ဒါတွေကိုသမားတို့ဒီအမှုတွေနဲ့လေသမားတွေလွတ်မြောက်အောင်လုပ်ပေးဖို့ရလေ
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်မွှေးလွင်ကဆင်းရဲမွဲတေမှုပပျောက်ရေးအတွက်အခုလိုနေရကွက်ပြီးချင်းငွေထုတ်ပေးနေမယ့်အစားရရှိစီမံချက်တွေချပြီးလုပ်ငန်းလုပ်ကင်ဖို့အတွက်ထောက်ပံ့ပေးတာပုံမူကောင်းမွန်တယ်လို့ပြောပါတယ
်။လုပ်ငန်းလုပ်ကင်ကိုတကယ်ဘာလုပ်မလဲဆိုတဲ့ဟာမျိုးလေပုံမှားပဲဟိုတကယ်ကိုခြေခံကြကြပေါ့နော်လူအချက်တွေကိုလက်ခြေစည်းပေးနိုင်လေခြေစည်းပေးဒါမှမဟုတ်လို့ရှိရင်လုပ်ငန်းတွေကိုရှာပြီးဖွေပြီးတော့မှလုပ်ငန်းတွေအတွက်ကိုပဲထူထောင်ပေးနိုင်လေထူထောင်ပေးအဲ့ဟာမျိုးကပဲပို့ပြီးတော့မှသူတို့ရဲ့တကယ်စီးရနှမ်းပါမှုဆိုတဲ့ကိစ္စကိုထောက်ပြလိုက်နိုင်တယ်လို့ကျွန်တော်တို့ကတော့ဒီလိုပဲပြန်ပြူထားတယ်ပေါ့နော်
။ပြည်အောင်စုဝန်ကြီးဦးကျော်စန်းကမြန်မာနိုင်ငံမှာကြေးရွာပေါင်း6000ကျော်ရှိပြီးအခုတမဝါယမဝန်ကြီးဌာနကကြေးရွာပေါင်း2000ကျော်ပဲချေးပေးနိုင်သေးတဲ့အတွက်နောက်ထပ်ချေးပေးဖို့တောင်းလိုအပ်နေသေးတယ်လို့ပြောပါတယ်မနေ့ကလွှတ်တော်မှာချင်းငွေကိုယူဖို့အတွက်အတည်ပြုလိုက်ပါတယ်ချင်းငွေတွေပေးနေတာမှာမြမလေယာစိုက်ပျိုးရေးဘဏ်နဲ့တမဝါယမဘဏ်တွေရှိပါတယ်အဲ့ဒီချေးပေးနေတာတွေဟာထိရောက်မှုရှိနေသလားဆိုတဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်တမဝါယမဦးစီးဌာနကတော့တိုင်းအဆင့်မြို့နယ်အဆင့်ကျွရအဆင့်လိုက်ကုန်ကြဆေးပေါ်မူတည်ပြီးအတိုးနှုန်းများသွားတာကြောင့်တနေ့ကိုချင်းငွေကျပ်တသိန်းမှာအတိုး2000ကျပ်လောက်အထိပေးရတယ်လို့မြန်မာနိုင်ငံတောင်သူလယ်သမားအသင်းဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ
်ရုပ်ပြရယူတဲ့အချိန်မှာလည်း400ကျော်နှုန်းပဲဒါပေမဲ့ဒီမှာတမမအဆင့်ဆင့်ခံလိုက်တဲ့ခါကျတော့နောက်ဆုံးအဆင့်ရောက်တဲ့ခါကျတော့400ကျော်လို့မဟုတ်တော့ဘူးသူက20ကျော်နှုန်းနီးပါးတော့ကျသွားတာတို့ management fee တက်လာတာပေါ့နော်ကျွန်တော်ခုနကပြောဆိုတနေ့ကိုကျတာ2000နီးပါးကျမှာပေါ့နော်စိုက်ပန်ရဆိုရင်တော့တနေ့ကိုပါပဲကျမှာပေါ့400ပဲကျမှာပေါ့
တောင်သူလယ်သမားတွေအကျွေးပြန်ဆက်ဖို့အခက်အခဲဖြစ်နေတာကထွက်တဲ့စပါဈေးကောင်းမရတာကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းကလယ်သမားဥယျာဉ်အေးကပြောပါတယ
်အဓိကကတော့လေဈေးကွက်ကိုအစိုးရကတာဝန်ပေးယူပေးတာပေါ့ရှင်းရှင်းပြောလို့ရှိရင်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းပြီးတော့ဒီဈေးကွက်ကိုထိန်းကစားရတဲ့အတွက်ကြောင့်ဥယျာဉ်တို့အနေနဲ့ဒါမျက်နာတာပေါ့လယ်သမားတွေအနေနဲ့မျက်နာတာပဲပုံမှန်ရင်းရင်းပေါ့နော်အိန္ဒိယတို့လိုဂျပန်တို့လိုပုံမှန်ရင်းရင်းဆက်ဆံပြီးတော့ထိုင်းတို့လိုမျိုးတော်တော်အဲ့ဒီနိုင်ငံကြီးတွေမပြောနဲ့ထိုင်းတို့တော့ဝေးနေတော့ဒါကောင်းတယ်
သမဝါယမနဲ့စိုက်ပျိုးရေးဘဏ်ကတေကကိုကျပ်သိန်းနှုန်းနဲ့အများဆုံးကျပ်10သိန်းအထိပဲထုတ်ချေးတာဖြစ်ပါတယ်။လဲဆက်ရတဲ့ကုန်ကြဆေးအများပြီးထွက်လာတော့ဈေးကောင်းမရတဲ့အတွက်တဏှာလဲနေတဲ့လဲသမားတွေများနေပြီးအကျွေးပြန်မဆက်နိုင်တဲ့အတွက်တရားစွဲခံနေရတဲ့လဲသမားတွေလည်း ARI တိုင်းမှာရှိနေပါတယ်။ ARI တိုင်းဖြာပုံမျိုးကလဲသူမတူဖြစ်တဲ့ဒေါ်ဖြူဖြူအေးကစပားစိုက်ပျိုးဖို့အတွက်လူ9ရန်စေးမြေဩဇာဘုကုန်ကြဆေးတွေနဲ့ဆိုရင်တေကကိုကျပ်သိန်းခွဲလောက်ကုန်ကြတာကြောင့်တမဝါယမကချင်းငွေဟာနယ်လွန်ပြီးထိရောက်မှုမရှိဘူးလို့ပြောပါတယ
်မရှိဘူးထိရောက်မှုမရှိဘူးတကယ်အိုရဒုက္ခရောက်တယ်တေအေကောတသိန်းနှုန်းအလုံးစုံသူစိုက်ရင်တမတို့ကို10အေကနှုန်းမပေးရအေက100ရှိလဲ10အေကနှုန်းမယ်တေက20ရှိလဲ10အေကနှုန်းမယ်9အေကရှိရင်တော့5သိန်းပေါ့ဒါမှ5သိန်းမှာတမတို့ရဲ့10အေကနှုန်းကိုကျမတို့အနိုင်ဆုံးအလုံးသမားကောက်ဆက်ကြုံတော့အကုန်လုံးရတယ်ဆိုတေအေကောတသိန်းခွဲကြတယ်အခုလေသမားတွေရဲ့ကိုစင်းနှုန်းတွေမြင်လာတဲ့အတွက်ကျမတို့နှားတဲ့လူကလည်းမြင်လာတယ်ဈေးနှုန်းတွေမြင်လာတယ်ကျမတို့လေသမားတေအေကောတသိန်းခွဲသူကတဲ့အေကောက်ချီရမှာတပိတ်ဆိုတော့ကျမတို့ငားပေးရငားအေကောက်ဘယ်လိုလုပ်ဆိုင်လို့ရ
တောင်သူလယ်သမားတွေကိုတဘာဝဘေးအန္တရာယ်တွေကြာရောက်လာရင်ကာကွယ်ပေးတဲ့စနစ်နဲ့ရေလွှမ်းမိုးမှုကြောင့်တိနံတွေပြက်စီးတဲ့အခါအမခံပေးထားတဲ့စနစ်တွေမရှိတာကြောင့်လယ်သမားတွေချင်းငွေပြတ်ဆက်တဲ့အချိန်မှာဝင်ထုတ်ဝင်ပိုးဖြစ်စေတယ်လို့ဒေါက်တာစိုးထွန်းကပြောပါတယ်
ကျွန်တော်တို့ဒီမှာမရှိတာကတော့အာမခံစနစ်မရှိဘူး။ဟိုမှာ crop insurance တို့ weather index insurance တို့မရှိဘူးပေါ့နော်။ဟိုကဆိုတော့ချီးရောမှကျွန်တော်ရေမြုပ်ပိုင်းဒီဘက်ကမဆက်နိုင်ဘူးအဲ့ဒါကိုဖြစ်တာပေါ့နော်။ မပြနိုင်တဲ့အခါကျတော့ဘယ်လိုလုပ်မလဲဗျာဒီပြဿနာပေါ့အဓိကအမရခံစနစ်ရှိရင်တော့ဒီပြဿနာမရှိဘူးနော
်မနေ့ကလွှတ်တော်မှာဝင်ကြီးဦးကျော်ဆန်းတင်ပြတယ်တရုတ်ဘဏ်ထံကချင်းငွေအမေရိကန်ဒေါ်လာတန်း300ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်အရင်ကလည်းဒီဘဏ်ကပဲချေယူထားတဲ့ငွေကအမေရိကန်ဒေါ်လာတန်း100ရှိပြီးသားဖြစ်ပါတယ်ခင်ဗျာ